ထောင်ဆချောင်းဖုန်ရဲ့ပထမနှစ်ဝန်မှာနိုင်ကမ္ဘာတလွှာဝင်ရွှေ့ပြောင်းနေထိုင်ရသူကတန်ပေါင်း၁၀တန်းကျော်နေပြီလို့ IDMC ပြည်တွင်းဝင်ရွှေ့ပြောင်းထိခြားနေထိုင်သူများစောင့်ကြည့်ဖို့ဌာနကပြောကြားလိုက်ပါတယ်။ဒီထဲမှာစီးရဲကြီးမင်းနဲ့တူရကီနိုင်ငံကံတွေမှာအများဆုံးဖြစ်နေတာကိုတွေ့ရပါတယ်။ဂျန်နရီလကနေဩဂုတ်လတွင်ပြည်တွင်းလက်နက်ကင်တိုက်ပွဲတွေကြောင့်စီးရဲနိုင်ငံမှာဝင ပြည်ရင်းဥဝင်ရွှေပြောင်းရသူ IDP အားလုံးရဲ့တုံ့ပြန်နှပုံးဟာအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်အခုဒုက္ခတွေတွေကိုကြည့်ရင်တို့ဟာပထမတော့ IDP တွေဖြစ်ပေမဲ့တို့နိုင်ငံထဲမှာပဲပြောင်းရွှေ့ရာကနေတဖြည်းဖြည်းပိုးပြီးလုံခြုံစိတ်ချရတဲ့အထောက်ပံ့ပိုးပြီးတော့ရတဲ့နေရာတွေကိုတဖြည်းဖြည်းပြောင်းရင်ဒုက္ခတွေတွေအဖြစ်ကိုရောက်ကုန်တယ်လို့လည်းသတိပေးလိုက်ပါတယ်။တင်းလာနေမှာကုလသမဂ္ဂအထွေထွေညီလာခံမှာဒုက္ခတွေနဲ့ရွှေ့ပြောင်းသူများဆိုင်အထိပ်ပြီးအစီအွေချင်းပါဖို့ပြင်ဆင်နေချိန်မှာပဲအခုအစဉ်ခံစားကထွက်ပေါ်လာခဲ့တာဖြစ်ပါတယ်။